ရစ်စမတ်အချိန်ခါနဲ့နှစ်တကူကာလတွေအတွင်းမှာကိုရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်နယ်မူဆယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကျေးရွာနေဒေသခံပြည်သူတို့လက်နက်ကြီးကြီးထိမှန်ပြီးတော့ဒဏ်ရာအပြင်းထန်ရခဲ့ပါတယ်။တိုင်းရင်းဒေသကစီးရဲတင်းမာမှုတွေနဲ့စီးရဲပြိပခါတွေအပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောဒီအစိုးရနဲ့တပ်မတော်ဘက်ကစီးရဲနီးနဲ့မဖြေရှင်းမဲ့နဲ့နိုင်ငံရေးနီးလန့်နဲ့တွေ့ဆုံဆွေးနွေးအဖြေရှာပေးဖို့ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကတိုက်တွန်းပြောဆိုပါတယ်။ရှမ်းပြည်နယ်မြောက်ရှေ့မြောက်ဘက်ဒေသကမူဆယ်ဘက်မှာတပ်မတော်စစ်ကြောင်းနေမြေရှင်းလင်းချိန်မှာမူဆယ်မုံဘော်ကျေးရွာမှာ KIA နဲ့ DLN တွေတိုင်းရင်းသားပူးပေါင်းလက်နက်ကိုင်အဖွဲ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်လို့တိုက်ပွဲတွေဖြစ်ခဲ့သလိုကွတ်ခိုင်မြို့တိုးဂိတ်အနီးမှာလည်း KIA ဘက်ကလာရောက်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။နောက်ဒီကနေ့မနက်9နာရီလောက်မှာလည်းရှမ်းပြည်နယ်မူဆယ်ဘက်မုံဘော်ကျေးရွာနာမှာတိုင်းရင်းသားလက်နက်ကိုင်ဘက်ကလက်နက်ကြီးကြီးနဲ့လာရောက်ပစ်ခတ်လို့တိုက်ပွဲဖြစ်ပြီးစစ်သည်တချို့ဒဏ်ရာရခဲ့တယ်လို့အစိုးရပြန်ကြားရေးကဒီကနေ့သတင်းထုတ်ပြန်ပါတယ်။မနေ့စနေမနက်ပိုင်းတုန်းကတော့ရှမ်းပြည်နယ်ကွတ်ခိုင်ဘက်ကနန်းဖလုံကျေးရွာနာမှာလက်နက်ကြီးကြီးကျလို့ကလေးငယ်တဦးအပါအဝင်ဒေသခံ5ဦးအပြင်းထန်ထိခိုက်ဒဏ်ရာရပြီးဒီနေ့အထိလာရှိုးစစ်ရုံမှာခွဲစိတ်ကူတာမှုခံယူပါတယ်။အခြေအနေတွေကိုတော့ကိုယ်တိုင်သွားရောက်ကြည့်ရှုအားပေးခဲ့တဲ့ဒေါ်မယ်ရီတုံကအခုလိုရှင်းပြပါတယ်
။ကလေးတွေက4ယောက်လူကြီးကတယောက်ပေါ့နော်အဖွာပေါ့အိမ်ထောင်စုတစုတည်းကနေကလေးကနေရောက်နဲ့သူအဖွာသူတို့၃ယောက်ထိခိုက်ကြရရတယ်။နောက်အိမ်ထောင်စုနဲ့သူတို့စုတည်းအဲ့လိုပေါ့နော်ဆက်ကြောတက်ကောင်းမလေးကတော့ဆယ်ဘက်ခြေတော့မှတပောင်းနာတော့မှတူထီးတယ်။ကောင်းမလေးတယောက်ကြတော့သွားဒီသူရဲ့ဒီပခုံးပေါ့လေညာဘက်ပခုံးအဲ့ဒီနောက်ကျောပေါ့အဲ့မှာထီးရဲ့နောက်ပြီးမှဒီကလေးလေးသုံးနှစ်သားလေးကတော့ဒီသူရဲ့ဒီညာဘက်ပါနေဒီရှိတယ်တော့သူရဲ့အမကတော့ညာဘက်ဒီရင်ဘက်နဲ့ယိုးဘက်ကနေအဲ့လိုဖောက်ပြီးတော့အဲ့လိုထိရဲနောက်သူ့အဖွာကတော့ကောင်းပါရဲ့ပေါင်ပေါ့အဲ့မှာထိတယ်အားလုံးစုစုပေါင်း5ယောက်ဟုတ်တယ်မနေ့ကဒီမှာရောက်သွားတဲ့အချိန်ကြီးကတော့ဆရာဝန်တွေကအချူးတလဲလုတ်ပေးတာပေါ့မှမရှိဘူးတယောက်ကတော့ဒီမနေ့ operation လုတ်ပြီးလို့ပြောတယ်အဲ့နဲ့ဒီမှာလည်းမနေ့ကသူ့ကိုတွေ့ပြီးတော့နည်းနည်းနေသိအဘိစ်ကပြောပြီးမှဒီမှာနောက်ဒီမှာလာရှုမှရှိနေရဲ့ဒီ CP ပေါ့ Type Protection လုပ်နေတဲ့လူတွေဒီမှာရှိအဖွဲ့စည်းတွေမနေ့ကအချိန်နဲ့တော်တော်ဆက်ပြောမဆေးရုံတစ်ခုလုံးနဲ့လူနာပြည့်နေဆိုတော့ဒီအရေးပေါ်ရောက်လာတဲ့လူနာ9ယောက်ကပြောဆို Corridor မှာကိုကတင်ထုတ်ပြီးမှနေရတဲ့ပုံစံလေးအဲဒီနဲ့တော့ဒီမှာအိဒီယာဆိုလို့မိသားကဆရာဆရာမရင်းနဲ့တော့ဒီမှာချက်ချင်းဆောင်နေနေညှိပြီးမှကြော်ပြီးမှအကုန်လုပ်တဲ့အခါကျတော့အခုတော့တို့ငါးဦးကိုဒီအထူးခန့်ထဲမှာထည့်ထားရဲပေါ့နော်
ဆရာမအဲ့တော့တို့လောလောဆယ်မှာဘာလို့အခက်ခဲရှိပါလဲနောက်ဒီတက်မတော်ဘက်ကရောဒီရှမ်းပြည်နယ်အစိုးရနဲ့တက်ဆိုင်နဲ့တာဝန်ရှိတဲ့သူတွေဘက်ကရောဒီဒဏ်ရာရတဲ့ဒီဒေသခံပြည်သူ9ယောက်ကိုလာပြီးကြည့်ရှုတာမျိုးအပြေးတာမျိုးဆရာမကြားခဲ့ရမိပါလားရှင်တွေ့မိခဲ့ပါလားရှင
်မနေ့ကကျွန်မရောက်တဲ့အချိန်တို့မေးကြည့်တဲ့အချိန်မှာတော့ကျွန်တော်မနေ့ကအချိန်လာခုနေရတဲ့လူကတော့တယောက်မှမရှိသေးဘူးအဲ့မဲ့လာမေးတာအရက်ဝတ်နဲ့အဲ့လိုလာမေးတဲ့လူကညောက်တော့ရှေ့ဘူးကြီးလဲပြီလားဆိုတော့မသိဘူးပေါ့လေနော်အဲ့လိုခဏကပြောလို့ဆိုရနေပါ냐အဲ့ဒါတော့ကျွန်တော်တို့လည်းခုချက်တီးတော့မသိသေးဘူးရှင
်ဟုတ်ကဲ့တို့ MOI ကနေသတင်းထုတ်ပြန်ပါတယ်မူဆယ်ကွတ်ခိုင်ဘက်မှာတိုက်ပွဲဖြစ်တယ်ပေါ့နော်အဓိကတော့ KIA နဲ့ DLN လေးဘက်ကလာပြီးတော့မှတိုက်ခိုက်မှုလုပ်တဲ့အတွက်တို့ဒီစစ်ကြောင်းတွေကိုလိုက်တိုက်ခိုက်တဲ့အတွက်တိုက်ပွဲဖြစ်တယ်ဆိုပြီးသတင်းထုတ်တာတော့ရှိပါတယ်ဆိုတော့ဒီလို Christmas နေ့မှာလည်းဒီလိုတိုက်ပွဲဒီဖြစ်တဲ့အပေါ်မှာရောဆရာမအနေနဲ့ဘယ်လိုများပြောချင်ပါလဲရှင်အခုလက်ရှိကဒေသခံတွေလည်းထိခိုက်မှုတွေရှိနေတယ်ဆိုတဲ့ခါကြတော့လေဟုတ
်အလုံးတက္ကပါလုံးအထွတ်မြတ်ထားတဲ့ခရီးရမင်းရဲ့ချက်မြတ်ထားတဲ့မြေဖြစ်တာအဲဒီလိုနေ့လေးတော့မှဒါယုတ်တိလေးစားမှုမရှိဘဲနဲ့ဒီလိုအထူးတစ်ဖြစ်ကတော့အခုလိုပြင်းတဲ့ကလေးတွေထိခိုက်တဲ့ပုံမှာထိခိုက်ရအောင်ဒီပုံအဲဒီကလုံးဒီလိုစကောဖန်ပြီးနေတာဟာဖြစ်တော့ဒါကျွန်မအနေနဲ့အင်တာမစိတ်မကောင်းဖြစ်ပါတယ်ဆိုတော့လည်းထွက်မိပါတယ်ဒါပဲပြောပြောဒီလိုအချိန်ခါနေရက်ကြီးမှာကျွန်တော်အနေနဲ့ပါရာတရားဝတ်တော်၎င်းလူသားဆိုရက်လူသားချင်းစာနာမှုဆိုရှိရှိကြတော့ဒါအရက်သားရင်ဟောထိခိုက်မှုကအင်တာမတ်များလာနေဖြစ်တဲ့ကြောင့်ဒါကိုကျွန်မအနေနဲ့ကတော့တကယ်ကိုဒီဟာကိုဖန်တီးနေရဲ့လူလုံနေရဲ့လူအလုံးကျွန်မအနေနဲ့ဟောဒါရှုံးချက်ပဲပေါ့နော်ကျွန်မမလိုလားဘူးဆိုတော့တကယ်ကိုနှိမ်ချမှုကိုလုံနိုင်ဖို့တော့ဒါနိုင်ငံရေးနည်းနဲ့ဖြေရှင်းပြဖို့အတွက်လိုအပ်ပါတယ်ပေါ့အဲကြောင့်ဒီလိုအပြစ်မဲ့ပြီးရင်ထိခိုက်တဲ့ဟာမျိုးတွေကိုရတန်းကရက်ပြီးသူကျမနေတော့ဒါမိတ္တရဲ့ခံချက်ပါတယ်ဟုတ်ကဲ့
ဆရာမဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ဆရာမဟုတ်ကဲ့
ဟုတ်ကဲ့ပါဟုတ်ကဲ့